ပါလက်စတိုင်းကနေအစ္စရေးကစုခွာပြီးခုစတင်တဲ့ရိတ်လက္ခဏာအဖြစ်ဂါဇာကမ်းရိုးဒေသကိုအစ္စရေးဘက်ကပိတ်ထားလိုက်ပါပြီ။ဒီကနေ့စတင်မဲ့အဲ့ဒီစုခွာပြီးမှုနဲ့ပတ်သက်လို့အစ္စရေးဒုတိယဝန်ကြီးချုပ်ရှီမွန်ဖဲရစ်ကသတိထားပြီးအပြည့်သဘောဆောင်စာထုတ်ဖော်ပြောကြားသွားပါတယ်။အဲ့ဒီအကြောင်းတင်ပြပေးပါလားဒေါ်လာလာတန်ခင်ဗျာ
။ဟုတ်ကဲ့ရှင်။အစ္စရေးနေနဲ့ဂျူးခြေချရက်ွက်တွေကိုလာမယ့်ရက်တွေမှာဖယ်ရှားပြီးကာဇာမှာအကြမ်းဖက်မှုတွေဖြစ်ပွားနိုင်တဲ့အလားအလာနဲ့ပတ်သက်လို့မြင်မြန်ရမှာအစ္စရေးဒုတိယဝန်ကြီးချုပ်မစ္စတာပဲရစ်ကမျက်နှာတစ်ချက်မပြတ်ဘဲတည်ငြိမ်စွာနဲ့ဖြေကြားသွားတာကတော့
We have some problems but by and large I think we shall do it on time from the beginning to the end
ကျပ်နာချူရှိမှာတော့မှန်ပါတယ်ဒါပေမဲ့အနည်းနဲ့များတော့အစကနေအဆုံးထိအချိန်မီလုံဆောင်သွားနိုင်လိမ့်မယ်လို့ထင်ပါတယ်ပြည်တွင်းစီဖြစ်စရာမျိုးတော့မရှိပါဘူးတိုက်ခိုက်မှုလေးတွေရှိမဲ့ဆိုရင်တတိထားဖြစ်ရှင်ပြီးချောချောမမောပြည်အောင်လှုပ်ဆောင်သွားနိုင်မှာပါလို့မစ္စတာပဲရစ်ကဖြေကြားသွားတာဖြစ်ပါတယ်အစ္စရေးစစ်တပ်တွေကဂါဇာရှိဂျူးခြေချရပ်ကွက်တွေကိုမပိတ်ပြမီနိုင်အနေငယ်လို့ကဒုတိယဝန်ကြီးချုပ်အနေနဲ့ CNN သတင်းအစီအစဉ်မှာအခုလိုဖြေကြားသွားတာဖြစ်ပါတယ်အဲ့ဒီအစီအစဉ်မှာပါဝင်ခဲ့တဲ့ပါလက်စတိုင်းနိုင်ငံခြားရေးဝန်ကြီးနာဆာအယ်ကစ်ဝါကတော့အစ္စရေးကိုဆုတ်ခွာပြီးစဉ်တွင်သဘောထားတင်မာသူပါလက်စတိုင်းစစ်သွေးကြွာတွေကဒုက္ခပေးနေတဲ့အကြောင်းဝန်ခံပြောကြားသွားပါတယ်
။ We tried our best to stop this kind of attacks through dialogue but we also made it
ဒီလိုမျိုးတိုက်ခိုက်မှုတွေမဖြစ်ရလေအောင်ဆွနီဘဲဒီကတ်စင်ကာကွယ်နိုင်အောင်အကောင်းဆုံးကြိုးစားခဲ့ပါတယ်။ဒါပေမဲ့လို့လိုအပ်ရင်အဲ့ဒီတိုက်ခိုက်မှုမျိုးဖြစ်လာရင်တော့အဆုံးသတ်ဖို့အင်အားတုံးတယ်လို့ပြောခဲ့ပြီးပါပြီ။အဲ့ဒီလိုမျိုးမဖြစ်လာစေဖို့တော့မျှော်လင့်ထားပါပဲ။ပြစ်ခတ်ရစေးရေးနဲ့ပတ်သက်လို့ရရှိထားတဲ့သဘောတူညီချက်ကိုပါလက်စတိုင်းအုပ်စုအလုံးကလည်းလိုက်နာကြလိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းမစ္စတာအယ်ကစ်ဝါကပြောသွားတာပါ။လာမယ့်ရက်တွေမှာအလုံးချောချောမောမောပြီးစီးသွားတော့မှဂျူးချီကြရက်ခွက်တွေကိုရုပ်သိမ်းပြီးခြင်းဟာအနာဂတ်မှာငင်းချမ်းရေးတွေအာမခံချက်ရရှိဖို့မလုံလောက်သေးဘူးလို့လည်းမစ္စတာအယ်ကစ်ဝါကပြောပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံသားဝင်ကြီးဟောင်းဟန်ဒရီကစ်ဆင်ဂါကတော့အစ္စရေးနိုင်ငံသားအများစုကသူတို့ဘက်ကအနစ်နာခံဆွတ်လွတ်မှုကြီးလို့ဆိုတဲ့ဂျူးခြေချရက်ကွက်တွေကိုဖျက်သိမ်းပေးတယ်လို့ငင်းကြံရေးဖော်ဆောင်မှုရှိကျိုးဆောင်ရွက်ဖို့တာဝန်ဟာပါလက်စတိုင်းသားတွေအပေါ်မှာလည်းအများကြီးမူတည်နေတယ်လို့ထောက်ပြပြောကြားသွားပါတယ်။ဂါဇာကမ်းရောင်ဒေသကနေဆုတ်ခွာပြီးကိစ္စဟာအစ္စရေးနိုင်ငံရဲ့ရန်ပြားကြီးမှအကြောင်းတွေထင်ကြီးစေခဲ့တယ်လို့အစ္စရေးဒုတိယဝန်ကြီးချုပ်ရှီမွန်ပဲရစ်ကထောက်ပြခဲ့ပါတယ်။ကာလတာရှည်ပြိပက္ခဖြစ်ခဲ့တဲ့အဲ့ဒီဒေသတစ်ပိုက်မှာအခုအစ္စရေးနဲ့ပါလက်စတိုင်းလုံခြုံရေးတပ်တွေဟာနေရာယူထားကြပြီးဖြစ်ပါတယ်။ခုလိုဂျူးချီချရက်ကွက်တွေရုပ်သိမ်းပြီးခြင်းဟာအစ္စရေးရဲ့ဆုံးဖြတ်ချက်ဖြစ်တယ်။အဲ့ဒီဆုံးဖြတ်ချက်မှန်ကန်တယ်ဆိုတာကိုတမိုင်းကတည်တည်ပြတ်မှဖြစ်တယ်လို့လည်းမစ္စတာပဲရစ်ကပြောခဲ့ပါတယ်ရှင်။